သမ္မတဒေါ်နယ်ထရမ့်ဟာ1985ခုနှစ်ကနေ1994ခုနှစ်အတွင်းဒေါ်လာ 1.2 ဘီလီယံလောက်အခွန်ဌာနကိုအရှုံးပြခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားပါတယ်။ဒါကြောင့်အဲ့ဒီနှစ်ကာလအများစုမှာသူဟာဝင်ငွေကိုမပေးခဲ့ရပါဘူး။သမ္မတထရမ့်ရဲ့အခွန်ပေးဆောင်မှုဆိုင်ရာမှတ်တမ်းကိုထုတ်ပြီးဖို့အတိုက်ခံဒီမိုကရက်တွေကဆက်ပြီးတော့တောင်းဆိုနေချိန်မှာပဲတခြားထိတ်တိုက်အခြေအနေတွေလည်းဖြစ်နေပါတယ်။ဒီကြောင်းအနေနဲ့ပတ်သက်ပြီး VOA အင်ဖြူတော်သတင်းတောက် Best TV Reader ခူဆရာပေးပို့ထားတဲ့သတင်းလွှာကိုကိုကျော်သိန်းကပြောပြပေးပါမယ်ရှင်။
ကိုယ်တိုင်စ조사ခဲ့တဲ့ဥယျာဉ်ဆောက်လုပ်ရေးလုပ်ငန်းရှင်အပေးယူလို့နှိမ့်နိုင်တာမှာဆရာတဆူအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာတွေက1980နဲ့90ပြည့်နှစ်တွေမှာမစ္စတာထရမ့်ကိုယ့်ကိုယ်ကိုပုံဖော်ပြောဆိုခဲ့တာတွေပါဒါပေမဲ့1985ကနေ1994ခုနှစ်အတွင်းမစ္စတာထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေမှာဒေါ်လာ 1.2 ဘီလီယံအရှုံးပြခဲ့တာကြောင့်အမေရိကန်အခွန်တန်းဘယ်သူတည်းမဆိုပိုရှုံးခဲ့ပြီးတော့အဲ့ဒီဆယ်နှစ်ထက်က10နှစ်မှာသူဟာဖက်ဒရယ်အခွန်တွေမဆောင်ပဲနေလို့ရခဲ့ပါတယ်သမရအနေနဲ့အခွန်မှတ်တမ်းထုတ်ပြန်ပေးဖို့ညင်တာတိတ်မကြသေးခင်အမေရိကန်သမိုင်းမှာသူတယောက်တည်းပဲရှိပါတယ်။ဘာကြောင့်အခွန်မှတ်တမ်းထုတ်ပေးဖို့ညင်တာပါလဲ။ Brennan တရားရေးဆိုင်ရာဌာနက Rudy Marboni ရဲ့အမြင်က
Perhaps his taxes may show that he's not as wealthy as he claims to be.
သူပြောတယ်လားတကယ်တမ်းမချမ်းသာဘူးဆိုတာသူ့အခွန်မှတ်တမ်းမှာပြနေနိုင်ပါတယ်။အဲ့ဒါလို့ဆိုရင်သမရရွေးကောက်ပွဲတွေအတွက်မဲဆွယ်ခြင်းကသူပြောခဲ့တဲ့အဓိကအချက်ကအားပြော့သွားမှာပါ။
သမ္မတထရမ့်ရဲ့အခွန်မှတ်တမ်းကိုအတိုက်ခံဒီမိုကရက်တွေတောင်းနေတာကြားပါပြီ။ပြည်ပစီးပွားရေးလုပ်ငန်းတွေနဲ့အပေးယူလုပ်တာမှာအကျိုးစီးပွားပဋိပက္ခတွေရှိခဲ့သလား။အခွန်ဆောင်တာမှာလိန်ထားသလား။2019ခုနှစ်ကအခွန်စနစ်ပြုပြင်ပြောင်းလဲတာကနေသူ့အတွက်အကျိုးဖြစ်စေခဲ့သလားဆိုတာတွေကိုစမ်းစစ်ဖို့တောင်းနေတာပါ။သမ္မတထရမ့်ကတော့ဘေးဘူးလို့ညင်းထားတာကြောင့်တရားရုံးမှာရင်ဆိုင်ကြရမယ့်ပုံရှိနေပါတယ်
။ They want to know every deal I've ever done. Now Mueller, I assume,For $35 million checked my
account. ကျွန်တော်တို့ကြားမြဘေးယူတိုင်းကိုသူတို့ကသိကျင်နေကြတယ်။အခုဆိုရင်ဒေါ်လာ35သန်းကုန်ထားတဲ့မူလစုံစမ်းစစ်ဆေးမှုကကျွန်တော်ခွန်မှတ်တမ်းတွေငွေကြေးတွေကိုစစ်ထားပါလေ။စကားမဆက်အဲ့ဒါသိကောင်းပါလေ။မှတ်တမ်းရတွေကိုပြန်ကြည့်အောင်တက်တက်ပါပဲ
။ပြီးခဲ့တဲ့ဗိုလ်ဒူးနေ့မှာတော့နောက်ထပ်အခြေတင်ကိစ္စတစ်ခုထပ်ဖြစ်လာပါလေ။2016သမရယူကောက်ပွဲမှာရုရှားဝင်နှောက်ခဲ့တယ်ဆိုတာနဲ့သမရကတရားရေးဘန်းကိုဝင်ဆွတ်ဖက်ခဲ့တာဆိုတာတွေပေါ့စုံစမ်းစစ်ဆေးပြီးရေးသားထားတဲ့အထူးဆုံးသောစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုပေးဖို့ရှေ့နေချုပ်ဝီလျံဘားကညင်တာကြောင့်သူဟာလွှတ်တော်ကိုမထေမဲ့မြင်လုပ်တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကအဆုံးဖြတ်လိုက်တာပါ။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာက
We are now in it. We are now in a constitutional crisis.
လက်ရှိမှာကျွန်တော်တို့ဟာအခြေခံဥပဒေဆိုင်ရာအကျက်တဲတစ်ခုကိုရင်ဆိုင်နေရပါပြီ
။အဲ့ဒီဆုံးဖြတ်ချက်ကိုသမ္မတကအုပ်ချုပ်ရေးလုံခြုံရေးအာဏာသုံးပြီးပိတ်လိုက်ပါတယ်။အဓိပ္ပာယ်ကတော့လွှတ်တော်ကဆင့်ခေါ်တာနဲ့ရင်ဆိုင်ရရင်တောင်မှတတ်မှတ်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မပေးဖို့သမရကတားဆီးလိုက်တဲ့သဘောပါ။အဲဒါကြောင့်လွှတ်တော်နဲ့အဆိုအရဥပဒေရေးရာတားဆီးလွန်ဆွဲပွဲတစ်ခုဖြစ်လာမယ့်အခြေအနေရှိနေပါတယ်။ဒီအပေါ်လူလူရဲ့အမြင်ကကောင်းမှာမဟုတ်ပေမဲ့သမရယူကောက်ပွဲဝင်မဲ့သူတွေအတွက်တော့အခွင့်ကောင်းဖြစ်နိုင်တယ်လို့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကသမရရေးရာပညာရှင်တော့ဒ်ဘဲလ့ကပြောပါတယ
်။ Every time we have something like that, this trust in government goes down.And the people see that government is fighting amongst themselves.
ဒီလိုဖြစ်လာတိုင်းမှာအုပ်ချုပ်ရေးပိုင်းပေါ်ယုံကြည်မှုကျသွားပါတယ်။အချို့ဟာလူတွေအတွက်လှုပ်ဆောင်ရမယ့်အစားသူတို့အချင်းချင်းချနေကြတယ်လို့လူလူကမြင်လာပါတယ်။နောက်သမရရွေးကောက်ပွဲနှိလာတာနဲ့အမျှသူတို့ကိုသူတို့လက်ရှိသမရနဲ့မတူဘူးလို့ပုံဖော်ခြင်းနဲ့သမရကိုယ်စားလှယ်လောင်းနေအတွက်တော့ဒီအချက်ကအခွင့်အလမ်းတချို့ဖြစ်စေနိုင်ပါတယ်
။လူတော်ကဆင့်ခေါ်တာတွေကိုလိုက်နာဖို့သမရထရမ့်ကညင်းနေတာကြောင့်အေးအေးကိုတောင်းဆိုတာတွေပိုတိုးလာနေပါတယ်။သမရထရမ့်ဟာသူ့ကိုထောက်ခံသူတွေကိုစီယုံနိုင်ဖို့သူ့ကိုအရေးမယူယူအောင်ဒီမိုကရက်တွေကိုစွပ်ပြီးတွန်းနေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကအင်္ဂါနေ့မှာဆွဆွဲပြောဆိုပါတယ်ခင်ဗျာ